Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ23ရက်အင်္ဂါနေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်စမတ်အင်ဂျင်လိုက်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံထဲမှာဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါရှင်ကျွန်မချင်းမျိုးသက်ပါဒီမနက်ခင်းတင်ဆက်မှုကိုမတင်ကြီးထိုင်တဲ့သူပြောပြပေးပါပါအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ IS တို့ကြောင့်အဖွဲ့တွေကထိပ်ပိုင်းခေါင်းဆောင်တချို့နဲ့ငွေကြေးထောက်ပံ့ပေးနေသူတွေကိုအမေရိကန်ကပြစ်မှတ်ထားအရေးယူထံခတ်လိုက်ပါတယ်နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့ခေါင်းဆောင်ပိုင်းတစ်ကိုရွေးချယ်ဖို့ဒီတရင်ဘက်တွင်မှာပဲတူရကီမှာဆွေးနွေးဖို့ရှိပါတယ်မြန်မာနိုင်ငံမှာဥပဒေနဲ့ဖမ်းဆီးမှုတွေတိုးလာတာအတွက်ကုလသမဂ္ဂကစိုးရိမ်ကြောင်းပြောပါတယ်ဒီလိုထူးခြားတဲ့တရင်လေးကြားမှာပါမှန်ရင်ကျင်တယ်
ကောင်းပါပြီရှင်။ရှမ်းပြည်မြောက်ပိုင်းမှာတော့စစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်တွေကြားမှာနေ့စဉ်လိုလိုတိုက်ပွဲတွေကြောင့်အရဲသားတွေတိုက်စုံမှုတွေရှိနေပါတယ
်။စစ်ကောင်စီတပ်ကလည်းလက်နက်ကြီးတွေတိုက်ခတ်လို့ပေါ့နော်။ဂျွာလေးထဲမှာကျသွားတာ။အာဂျွာဒီလိုလိုသူ့ကိုတိုက်ခိုက်တာလည်းရှိတယ်။ဒီတွေတိုက်ခတ်တာတွေရှိတယ်။အဲ့ဒါတွေဒီတိညာတော့နေတမ်းတက်ထားတယ
်။ဒါကတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါရခိုင်ဝင်ကြီးချုပ်ဦးညီပူရဲ့အယူခံပယ်ချလိုက်တဲ့အကြောင်းကိုလည်းတင်ပြမှာပါ။တရုတ်မြန်မာနယ်စပ်မှာတော့လနဲ့ချီပိတ်ထားတဲ့နယ်စပ်ဂိတ်တွေကဂိတ်တစ်ခုကိုမနေ့ကဖွင့်ပေးလိုက်တဲ့အကြောင်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါ။
အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ IS စစ်တွေးကြအဖွဲ့ IS Khorasan ထိပ်တန်းခေါင်းဆောင်တချို့နဲ့နိုင်ငံရဲ့ချားကတိုက်ခိုက်ရေးသမားတွေပါလာပြီးအဖွဲ့အင်အားတောင်းအောင်ငွေကြေးထောက်ပံ့နေသူတွေကိုအမေရိကန်ကပြစ်မှတ်ထားအရေးယူနေပါတယ်။ IS Khorasan အဖွဲ့ထိပ်တန်းခေါင်းဆောင်တွေဖြစ်တဲ့ Sanula Ghafari Sultan Aziz Azam နဲ့ Molawi Rajib တို့ကိုအမေရိကန်နိုင်ငံရဲ့ဌာနကတနင်္လာနေ့မှာကမ္ဘာ့အကြမ်းဖက်သမားများအဖြစ်နဲ့အထူးသတ်မှတ်ပြီးအရေးယူတန်းခတ်လိုက်တာပါ။အခုလောတက်မှတ်လိုက်တာကြောင့်သူတို့ပြန်သူတို့နဲ့ဆက်ရနေသူတွေကိုအမေရိကန်ငွေကြေးစနစ်နဲ့ဆက်သွယ်မှုတွေငွေရလမ်းတွေကိုအမေရိကန်ဘက်ကပိတ်ပင်တားဆီးနိုင်တော့မှာဖြစ်ပါတယ်။2020မေလတဲ့ IS Khorasan အဖွဲ့ခေါင်းဆောင်ဟောင်းကိုအာဖဂန်စုကဖမ်းဆီးခဲ့ခြင်းကစပြီးတော့ဆာနူကိုလာဂါဖာရီခေါ်ရှာဘပ်အယ်မူဟဂျာကဒီအဖွဲ့ကိုဥဆောင်ခဲ့တာဖြစ်ပါတယ်။အမေရိကန်ဘန်ဒါဂျ်ဝီဝန်ကြီးဌာနကလည်းအစ်စမတ်ဦးလာခါလိုဇာကိုအာဖဂန်က IS အကြမ်းဖက်အဖွဲ့အတွက်ထိတ်တန့်ငွေကြေးထောက်ပံ့သူဖြစ်ဖော်ပြပြီးတနင်္လာနေ့မှာပဲတန်ခတ်အရေးယူလိုက်ပါတယ်
။နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့ခေါင်းဆောင်ပိုင်းတစ်ကိုရွေးချယ်ဖို့ဒီသတင်းပတ်အတွင်မှာပဲတူရကီနိုင်ငံ Istanbul မြို့မှာစီးပွားချဖို့ရှိနေပါတယ်။ဒါပေမဲ့လည်း Interpol ရဲ့ဩစာကြီးတဲ့ကမ္ဘာတဝန်ရဲဝင်တန်းများရဲ့ကွန်ရက်ဟာအနာရှင်ဆိုးရတွေရဲ့လက်အောက်ကိုကြားရောက်သွားနိုင်တယ်လို့လူခွင့်ရဲ့အဖွဲ့တွေနဲ့အနောက်နိုင်ငံတွေကလွှတ်တော်အမတ်တွေကသတိပေးနေကြပါတယ်။ပြင်သစ်အခြေစိုက် Interpol ရဲ့အထွေထွေညီလာခံကိုတူရကီမှာအင်ကာနိချင်းပါမှာဖြစ်ပြီးအဖွဲ့ကြီးရဲ့ထိပ်ပန်းရာထူးတွေအတွေ့ရှင်းပြန်နေကြသူတွေထဲမှာတရုတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စုတို့လိုနိုင်ငံတွေကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။နိုင်ငံရေးအတွက်အသုံးချခံမှာမဟုတ်ဘူးလို့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကပြောပါတယ်။ဒါပေမဲ့လည်းဒီကိုယ်စားလှယ်တွေတောင်အနိုင်ရသွားရင်တော့မူရင်မှောင်ခိုတွေလူမှောင်ခိုတွေစစ်ရာဇဝတ်မှုတန်တရာရှိသူတွေအစွန်းရောက်ဝါဒီတွေလို့ဆွဆွဲခံရသူတွေကိုဖောက်ထုတ်ဖမ်းဆီးမဲ့အစားပြည်ပမှာတိမ်းရှောင်နေတဲ့အတိုက်ခံတွေပြည်တွင်းကနိုင်ငံရေးအတိုက်ခံတွေကိုဖမ်းဆီးနိုင်ရေးနိုင်ငံတကာရဲတပ်ဖွဲ့ရဲ့ကမ္ဘာတလွတ်ချိတ်ဆက်မှုတွေကိုသူတို့နိုင်ငံတွေကအသုံးပြုလာမယ်လို့ဝေဖန်သူတွေကပြောပါတယ်။အထူးသဖြင့်ဝေဖန်ခံရတဲ့ကိုယ်စားလှယ်လောင်းနှစ်ဦးကတော့အရတ်ဆော်ဘွားများပြည်ထောင်စုရဲ့ပြည်ထရေးဝန်ကြီးဌာနမှစုံစမ်းရေးမှုချုပ်ဖြစ်တဲ့ဗိုလ်ချုပ်အာမက်အာစာအယ်ရိုင်စီနဲ့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကအရာရှိဟူပင်ချင်းတို့ဖြစ်ပါတယ်ရှင်
။ American ဗဟိုဘဏ်ဥက္ကဋ္ဌရာထူးအတွက်ဒုတိယတက်တန်းမှဆက်ထမ်းဆောင်ဖို့သမ္မတဂျိုးဘိုင်ဒန်ကဂျေရုံးပါဝါကိုတနင်္လာနေ့မှာအမည်ရှင်းတင်သွင်းလိုက်ပါတယ်။ American နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ကြောင့်စီးပွားရေးအခြေအနေသိပ်ဆိုးနေတာကိုနလန်ပြန်ထူအောင်ပုံပါဝါကအဓိကကဏ္ဍကပါဝင်ခဲ့တဲ့အတွက်ခုလိုပြန်ရွေးချယ်တာလို့ပြောပါတယ်။ ကမ္ဘာငွေကြေးဈေးကွက်ခန့်မှန်းတာနဲ့အမေရိကန်နိုင်ငံရေးတိုင်ဝမ်အတွက်ပါစီးပွားရေးမူဝါဒဆိုင်ရာသိက်ကိုအရေးပါတဲ့ယာရုတစ်ခုဖြစ်တဲ့ဘိုဘန်ဥက္ကဋ္ဌယာရုအတွက်သမ္မတဂျိုးဘိုင်ဒန်ကမစ္စတာပေါ်ဝါကိုအမြင့်ဆုံးတင်သွင်းလိုက်တာဖြစ်ပါတယ်။တိုးတက်တဲ့ပရိုဂရက်ဆစ်ဒီမိုကရက်လွှတ်တော်အမတ်တွေကတော့ဘိုဘန်ဥက္ကဋ္ဌယာရုအတွက်ဘိုဘန်အုပ်ချုပ်ရေး ခံခဲ့သူ Republican Party ဝင်တဦးလည်းဖြစ်တဲ့ပေါ်ဝေါကိုဘိုးဘန်ဥက္ကဋ္ဌလိုရာထူးမျိုးအတွက်နောက်ထပ် 4 နှစ်သက်တမ်းဆက်တောင်းထမ်းဆောင်မှုသမ္မတ Biden ဆုံးဖြတ်ချက်ဟာရှားပါးတဲ့ဆုံးဖြတ်ချက်မျိုးဖြစ်ပါတယ်
American ပြည်တော်စုအနောက်အလယ်ပိုင်းက Wisconsin ပြည်နယ် ဝါခါရှိမြို့မှာတနင်္ဂနွေနေ့ကအလရဲ့စီတန်လက်လက်ပွဲတစ်ခုအတွင်ဝင်တိုက်ခဲ့တဲ့ကားမောင်းသမားဟာမေဝေါကီမြို့ကအသက်30ခုနှစ်အရွယ်အမျိုးသားဖြစ်ကြောင်းဝါခါရှိရဲချုပ်ဒမ်တုံစင်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခင်းဖြစ်ချိန်မှာဒီလူဟာအိမ်တွင်းရံပွဲတစ်ခုကနေထွက်ပြေးလာပုံရကြောင်းနဲ့ရွေကျင်းတဲ့လူသားမှုဆွဲချက်နဲ့ရင်ဆိုင်ရမှာဖြစ်ကြောင်းရဲချုပ်ကပြောပါတယ်။မေ ဒီဆုံးသူတွေကတော့အသက်52နှစ်နဲ့88နှစ်ကြာအမျိုးသမီး၄ဦးနဲ့အမျိုးသား၂ဦးဖြစ်ကြောင်း၄၈ဦးဆေးရုံတင်ထားရကြောင်းရေးချုပ်ကပြောပါတယ်။ဆေးရုံပုတ်ခဲ့ရသူတွေထဲမှာကလင်းငယ်၈၈ဦးပါဝင်တယ်လို့လဲဝစ်စကွန်ဆင်ကလေးဆေးရုံရဲ့ရေးပေါ်ဌာနအကြီးအကဲဒေါက်တာအေမီဒရန်ဒဲလ်ကပြောပါတယ်။
ကနေဝင်တိုက်ခင်ကဖြစ်ခဲ့တဲ့ရာဇဝတ်မှုနဲ့ပတ်သက်ပြီးသူကိုအာနာပိုင်းတို့စုံစမ်းစစ်ဆေးနေတဲ့အကြောင်းဓာတ်ပါတဲ့ရန်ပွဲလိုလဲတာဝန်ရှိသူတို့ကပြောဆိုထားပါတယ်ရှင်။ဗီအိုအေအမေရိကန်တန်မနက်ဖြန်မြန်မာဝါသာအစီအစဉ်တွေကိုမနက်
6.95 MHz ထထမနိုင်ဝဲမှာလှိုင်းနှံမီတာ195စေ kHz 105ခွန်9ရူကနေပြထုတ်လွှင့်ပေးနေပါတယ်ရှင်။ဗီအိုအေအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကသမရဦးဝင်းမြင့်ဒေါအောင်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်တွေပြည်သူတွေကိုထင်သလိုဖမ်းဆီးမှုတွေတိုးလာနေတယ်လို့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD
We are deeply concerned by the intensification and arbitrary arrests in Myanmar. The
targeting of သူတို့ရဲ့အခြေခံရပိုင်ခြင်းတုံးတာကနေငင်းရဆာစုဝေးဆန္ဒပြတာထိသူတို့ရဲ့လှုပ်ဆောင်မှုကြောင့်ပြတ်မှတ်ထားခံရကြောင်းနဲ့ဒီလိုတရားမဲ့ဖမ်းဆီးမှုတွေရပ်ပြရမယ်လို့ပြောပါတယ်။သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါဝင်အစိုးရအဖွဲ့ဝင်တွေကိုချင်းတလူဖမ်းဆီးနေတာအတွက်စိတ်ပူကြောင်းမတ်လတုန်းကလုံခြုံရေးကောင်စီကထုတ်ပြန်ထားတယ်လို့အခ မှုတွေဆန္ဒပြပြည်သူပေါ်ခြေမုံမှုဖြစ်ပွားတာနဲ့ပတ်သက်ပြီးကုလသမဂ္ဂစိုးရိမ်နေရဆဲဖြစ်ကြောင်းပြောပါတယ်စစ်တပ်အာဏာသိမ်းရတဲ့နောက်ပိုင်းစစ်တပ်ဖမ်းဆီးထားတဲ့တေဆုံးရသူက185ဦးတည်းမနည်းရှိပြီးသူတို့ခန္ဓာကိုယ်တွေပေါ်မှာနှိပ်စက်ညှဉ်းပန်းထားတဲ့လက္ခဏာတွေတွေ့ရတယ်လို့ပြောပါတယ်မြန်မာစစ်တပ်အနေနဲ့ဖမ်းထားသူအလုံးကိုလည်းပြန်လွှတ်ပေးဖို့ပြောပါတယ်
တရုတ်အာဆီယံထိပ်သီးစည်းဝေးပွဲကိုတနင်္လာနေ့ကကျင်းပတာမှာမြန်မာဘက်ကကိုယ်စားလှယ်မတက်ခဲ့ပါဘူး။တရုတ်ဆိုင်ရာမြန်မာတပ်အမတ်ကြီးကိုတနင်္လာနေ့ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွက်မြန်မာကိုယ်စားလှယ်အဖြစ်တက်ရောက်စီဖို့အာဆီယံ၉နိုင်ငံစလုံးနဲ့တရုတ်တို့သဘောတူခဲ့ကြတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Supaya Duta Myanmar ke Beijing.
ဒါပေမဲ့လည်းမြန်မာဘက်ကအတည်ပြုချက်မရတာကြောင့်မြန်မာကိုယ်စားလှယ်ထိပ်သီးဆွေးနွေးပွဲမှာမပါခဲ့တာဖြစ်ကြောင်းလည်းမလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံထိပ်သီးစည်းဝေးမှာစစ်ကောင်စီအခြေကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတက်ရောက်ခွင့်မပေးခဲ့ပါဘူး။အာဆီယံနိုင်ငံတချို့ကဒီရက်ဒီချက်အတိုင်းတရုတ်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုင်ငံကြီးရာထူးမရှိသူတဦးတက်ရောက်ရေးဆောင်ရွက်ဖိအားပေးခဲ့တာလို့မြန်မာစစ်ကောင်စီဘက်ကတနင်္လာနေ့မှာသတင်းထုတ်ပါတယ်။ တရုတ်ဘက်ကတော့မြန်မာကိုယ်စားလှယ်ကိုအစည်းအဝေးတက်ရောက်ဖို့ဖိတ်ကြားခဲ့ကြောင်းအစည်းအဝေးတက်နိုင်ဖို့လဲအာဆီယံနိုင်ငံများနဲ့ညှိနှိုင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့စစ်ကောင်စီဘက်ကတင်းလာနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။နာမည်ကျော်တရုတ်တင်းနစ်အားကစားမဲ့ဆန်းရွှေကိုတင်းင်းရင်းနေကတင်းနစ်ပြိုင်ပွဲတစ်ခုမှာတွေ့ရတယ်လို့ IOC နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့ပါဆက်သွယ်စကားပြောတာတွေ့ရပေမဲ့သူမအတွက်စိုးရင်စဲဖြစ်ကြောင်းအမျိုးသမီးတင်းနစ်အဖွဲ့ WTA ကတင်းင်းလာနေမှာပြောပါတယ်သူမကိုခုလိုဗီဒီယိုမှာတွေ့ရပါမယ်လွတ်လွတ်လပ်လပ်ဆက်သွယ်လို့မရတဲ့အတွက်စိုးရင်စဲဖြစ်ကြောင်းသူမဟာလိမ်မှုအစောကခံရတယ်လို့ပြောကြားခြင်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာစုံစမ်းပေးဖို့ WTA ရဲ့တောင်းဆိုမှုကအခုတွေ့ရတဲ့ဗီဒီယိုကြောင့်အပြောင်းလဲရှိမှာမဟုတ်ဘူးလို့လည်းပြောပါတယ်သူကတရုတ်ဒုဝန်ကြီးချုပ်ဟောင်းဇန်ဂေါလီကလွန်ခဲ့တဲ့3နှစ်ကအတင်းအဓမ္မနီးသုံးလင်းဆက်ဆံခဲ့တယ်လို့နိုဝင်ဘာလမှာဖန်ကဆိုရှယ်မီဒီယာမှာရေးခဲ့တဲ့နောက်ပိုင်းလူမြင်ကွင်းကနေပျောက်သွားတာကြောင့်နိုင်ငံတကာကစိုးရင်ပြီးတရုတ်အာဏာပိုင်တွေကိုသူ့လုံခြုံရေးအတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။အမျိုးသမီးတန်နက်စ်အဖွဲ့ကတော့ဖန်ရဲ့လုံခြုံမှုတွေအာမခံမပေးနိုင်ရင်တရုတ်နိုင်ငံမှာဝင်ပြိုင်မဲ့ပွဲတွေကိုရုတ်သိမ်းမယ်လို့ခြိမ်းခြောက်ထားပါတယ်။
ဖိလစ်ပိုင်နိုင်ငံမှာတရားရင်ဆိုင်ရတဲ့အတွက်ပြည်ပမှာတင်းရှောင်နိုင်တယ်ဆိုတဲ့အပေါ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းသမားမာရီယာရက်ဆာကတင်းနယ်လာနေမှာပေးချလိုက်ပါတယ်။သူမအပေါ်ဆွေးချက်တွေအလုံးကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေအစိုးရဘက်ကရုတ်သိမ်းပေးဖို့လဲသူမရဲ့ရှင်းလင်းတွေကတောင်းဆိုပါတယ်။ဖိလစ်ပိုင်ရဲ့ပထမဆုံးသောနိုဘယ်ဆုရှင်ဖြစ်တဲ့ရက်ဆာဟာစုံစမ်းဖော်ထုတ်သတင်းရေးသားသူရုရှားသတင်းသမားဒီမီထရီမာရာတော့ဖ်နဲ့အတူနိုဘယ်ငြိမ်းချမ်းရေးဆုပူးရရရှိခဲ့တာဖြစ်ပြီးကမ္ဘာတလုံးမှာကျဆင်းလာနေတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုအားပေးညှိတင်နိုင်ရည်ရွယ်ပြီးအခုလိုဆုချီးညှိနှိမ့်ခဲ့တာလို့အများကရှုမြင်ကြပါတယ်ရက်ဆာရဲ့သတင်းဆိုင်ဖြစ်တဲ့ Rappler လဲလိုင်စင်ရုပ်သိမ်းခံထားရတယ်လို့အကြောင်းအရာမျိုးစုံနဲ့တရားဥပဒေကြောင့်အရာလဲအရေးယူခံထားရတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးရဲ့မူရတိုက်ဖြတ်ရေးလုပ်ငန်းအပါအဝင်အစိုးရရဲ့မူဝါဒတွေကိုရက်ဆာရဲ့စုံစမ်းဖော်ထုတ်မှုတွေကြောင့်တမင်ကြီးရွယ်လှုပ်ဆောင်တာလို့လဲသူမကိုထောက်ခံသူတွေကပြောပါတယ်ရှင
်ဒေါက်ကင်းမြတ်တဲ့မတ်တင်ကြီးထိုက်ပါရှင်အင်္ဂါနေ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြခင်မှာတော့မြန်မာမပါတဲ့တရုတ်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်တုံ့တက်ချက်ကိုတင်ပြဖို့ရှိပါတယ်အခုတော့ရခိုင်ဝန်ကြီးချုပ်ဦးညီပူအယူခံပယ်ချခံရတဲ့အခြေအနေကိုကြည့်ရအောင်ပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အလုတ်ကျန်းတဲ့ထောင်ဒဏ်နှစ်နှစ်ချမှတ်ခံထားရတဲ့ NLD အစိုးရရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်ပါတယ်ခရိုင်တရားရုံးကအကြောင်းပြချက်မပေးဘဲအယူခံပယ်ချလိုက်ပေမဲ့နောက်ထပ်အယူခံနေဆက်ပြီးတက်သွားမယ်လို့ဦးညီပူရဲ့ရှင်းလင်းကပြောပါတယ်ရန်ကုန်မြို့ကသတင်းပေးပို့ထားတာကိုမတ်တိန်ကီထိုက်ကဆက်ပြီးပြောပြမှာပါရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုအများပြည်သူကြားတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုဥပဒေပုံမှား905ခခွေးနဲ့စစ်တွေမျိုးနဲ့တရားရုံးကအလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်အောက်တိုဘာလ10ရက်နေ့ကချမှတ်ထားတာပါဒီဆုံးဖြတ်ချက်အတွက်ယူကန်တင်ထားတာကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်တယ်ဆိုဥညိပုအမှုအတွက်လိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥပဒေဆိုင်ရာအဖွဲ့အစည်းကအထက်ထန်းရှိနေဥအောင်မြတ်ကျော်ကပြောပါတယ
်ဒီမုံမာတော့ပေါ့နော်ဒီစီယန်နဲ့စီလာဘာ2021တာဒီဥညိပုကိုဒါတကယ်ကြီးဘယ်ကူမှာငရယခခွင်နဲ့အမင်းရှာလိုက်တယ်။အဲ့ဒီအမင်းကိုကျွန်တော်တို့မရှင်းလို့ကျွန်တော်တို့အယူခံတက်တယ်။အယူခံတက်တယ်ဒီစစ်တေခရင်တရားရုံးမှာအယူခံအမှုမဲ့သုံးနဲ့ကျွန်တော်တို့အယူခံတက်ပါတယ်။ဒီနေ့မှာဒီကြားနာပြီးတော့တိုက်ချုပ်ခရင်တရားရုံးကကြားနာပြီးတော့အချင်းချင်းနဲ့ပါလဲလိုက်ပါတယ်။အဲ့ဒါကတော့အကြောင်းပြချက်မရှိပါဘူး
။အကြောင်းပြချက်မရှိအယူခံပဲချခံရပြီမယ်လေ။ဥညိပုအတွက်အထက်ကိုအယူခံဆက်တက်သွားမယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ဒီအာဏာသိမ်းမှုကိုကန့်ကွက်ကြောင်းနဲ့အာဏာသိမ်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ NLD ဗဟိုအလို့အမှုဆောင်ကော်မတီကကြေညာချက်တွေထုတ်ခဲ့တာပါအဲ့ဒီကြေညာချက်တွေကြောင့်ဗဟိုအလို့အမှုဆောင်ကော်မတီဝင်ဖြစ်တဲ့ဦးညီပုကိုပုံမှန်905ခခွေးနဲ့တရားစွဲထောင်းချတာဖြစ်ပါတယ်ဒါအပြင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟာဦးညီပုဟာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်95နဲ့လေတရားစွဲဆိုခံထားရပါတယ်ရှင်
။မတ်တင်ကြီးထိုက်ပါရှင်။အခုဆက်လက်ပြီးတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဖောင်းဆိုင်ဒေသမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကြား
ဒီတိုက်ပွဲတွေကနေ့စဉ်နှိပါဖြစ်နေပါတယ်ဒီတိုက်ပွဲတွေအတွင်းကျေးရွာလူနေအိမ်တွေထိခိုက်သလိုအရသာထိခိုက်တေဆုံးတာတွေလည်းရှိနေတာပါရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမုံကပြောပြမှာပါရှင်ပြောပြမှာနေဆက်သေးတဲ့ကျူစုပန်းဆိုင်မုံကိုနဲ့ဖောင်းဆိုင်ဒေသတွေမှာဇူလိုင်လ3ရက်ကစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖက်ကအနှွေးမလာ10ရက်နေ့ကလေးကကျင်းညာထားခဲ့ပြီးမဲ့အခုအချိန်ထိတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေဆဲရှိပါတယ်
လက်ရှိဒေတာတွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမွန်ဂိုဒေတာကန်တူကဗီအိုအေကိုအခုလိုပြောပါတယ်မွန်ဂိုကမှာတောင်းတော့ပေါ့မှာတကယ်ဟုတ်ကိုစင်းမမတော့တိုက်ပွဲကြီးတက်တိုက်ဖြစ်နေတာပေါ့နော်တစ်ခုနှစ်ရက်နေပေါ့စတန်ကြရတာပဲဒီနေ့လည်းဖြစ်တာပဲလက်နက်ကြီးတွေပေါ့နော်တန်ကြနေရတာပေါ့နော်ဟောမြန်တိုင်းဖြစ်နေရတာပေါ့နော်ပြောင်းတုံးတုံးလေးနေရတော့ဖြစ်နေရတာပေါ့နော်တခါတလေအ
ပြောပါတယ်။ကချင်လူမျိုးရေးတပ်ဖွဲ့ KIA တမဟာ6ဟာကျူကုတ်ပန်ဆိုင်နဲ့မွန်ဂိုဒေသတွေမှာအခြေစိုက်ပါတယ်။ဒီဒေသတွေအခြေအနေကိုတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်။
အဲ့ဒီမွန်ဂိုလိုဖောင်းချင်ဖို့နော်အဲ့ဒါမှလည်း MNDA ရဲ့ဒီကွန်ဖီယာတော့နဲ့တိုက်လို့ပေါ့နော်အဲတက်ပွဲကြတော့ဆက်တက်ဖြစ်နေတာအဲ့ဒါခြေနေလောက်တော့ကျွန်တော်တို့အဲတတိယပါတယ်နောက်တစ်ခုရှိတာကတော့ဒီတစ်ကွန်ဖီတက်ကနည်းနည်းကြီးပြီအဲပြစ်ခတ်လို့ပေါ့နော်ဂျွာတွေထဲမှာကျသွားတာအာဂျွာဒီလိုလူထုတွေထိခိုက်တာလည်းရှိတယ်ဒီတွေထိခိုက်တာလည်းရှိတယ်အဲ့ဒါဒီတိကျတော့အနေနဲ့တက်ပါတယ်
မွန်ဂိုဖောင်းဆိုင်ဒေသကစစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်နေသူတူကတော့ပြီးခဲ့တဲ့ရက်ပိုင်းကလက်နက်ကြီးထိမှန်တာကြောင့်ဒေသခံအမျိုးသမီးတူသိဆုံးခဲ့ကြောင်းပြောပါတယ်
။ဒီမြန်မာပြည်ကတော့ဒီမြန်မာအဖွဲ့ဆောင်ကောင်မူးဖောင်းဆောင်ကောင်မူးကြီးရောပေါ့။အဲကအမျိုးသမီးတယောက်ကအဲ့ဒီဒီဘုံမန်ဒီမဆုံးသွားတာအဲ့ဒါတော့ကြားလိုက်တယ်။ကြိုကြားကြိုကြားအဲ့ဒီသူတို့အဝေးကနေအဲ့လက်နက်ကြီးတွေနဲ့လမ်းပြနေလို့တော့ကြားလိုက်တယ်။
ဒီတိုက်ဆုံးမှုဟာ19ရက်နေ့ကဖြစ်ပျက်ခဲ့တာဖြစ်ပြီး MNDAA ကိုကန်တပ်ဖွဲ့ရဲ့လူမှုကွန်ရက်သတင်းစာမျက်နှာမှာဖော်ပြထားပါတယ်။ MNDAA ကိုကန်တပ်ဖွဲ့ကမွန်ဂိုဖောင်းဆိုင်ဒေသဘက်ကိုစစ်ကောင်စီဘက်ကအင်အားဖြည့်တင်းတာတွေရှိနေသလိုဒီလ23ရက်နေ့ကတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့ကြောင်းလက်နက်ကြီးကြီးထောင်ထဲချီပစ်ခတ်နေကြောင်းရေးသားထားပါတယ်။ဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်က20လောက်ကြာဆုံးခဲ့တယ်လို့ MNDAA ကိုကန်တပ်က3ဦးထိခိုက်ပြီး2ဦးကြာဆုံးကြောင်းကိုကန်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ကိုကန်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်အကြားတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံပြည်သူ2000ကျော်ဟာနေရဲဆုံးခွာတိမ်းရှောင်နေကြရတယ်လို့လက်နက်ကြီးထိမှန်တာနဲ့မိုင်းနှင်မိတာကြောင့်အရက်သား10ဦးထက်မနည်းသေဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။အင်္ဂါနေ့နဲ့ခေတ် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါ။မကြခင်မှာတော့ဒီမြန်မာမပါတဲ့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်တုံးတက်ချက်တွေကိုနားဆင်ရဖို့မကြခင်မှာတော့ကျမတို့ဒီတရုတ်မြန်မာနယ်စပ်ဂိတ်အခြေအနေတွေကိုတင်ပြမှာပါအခုတော့မြန်မာမပါတဲ့ဒီတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်တုံးတက်ချက်တွေကိုကြည့်ရအောင်ပါတရုတ်နဲ့အာဆီယံကြားဆွေးနွေးပတ်အနှစ်30ပြည့်အထိမ်းအမှတ်အွန်လိုင်းကကျင်းပတဲ့ထိပ်သီးစည်းဝေးပွဲမှာမြန်မာနိုင်ငံကပါဝင်တက်ရောက်ခြင်းမရှိပါဘူးမြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကြားဘုံသဘောတူညီထားတဲ့အချက်တွေအတိုင်းအကောင့်ထဲမပေါ်သရွေ့အာဆီယံနဲ့သက်ဆိုင်တဲ့ထိပ်သီးစည်းဝေးပွဲတွေမှာမြန်မာပါဝင်နိုင်တဲ့အလားအလာမရှိနိုင်ဘူးလို့လေ့လာသူတချို့ကသုံးသပ်ပါတယ်စစ်ကောင်စီဘက်ကရောအလျှော့ပေးမဲ့ပုံညီရပါသလားရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကတင်ပြမှာပါရှင်
တရုတ်သမ္မတရှီကျင်းပင်ဦးဆောင်ပြီးတော့အွန်လိုင်းကနေကျင်းပခဲ့တဲ့တရုတ်နဲ့အာဆီယံကြားဆွေးနွေးပတ်အနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံတက်ရောက်ခဲ့ခြင်းမရှိပါဘူးတရုတ်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးကိုမြန်မာကိုယ်စားလှယ်ဖြစ်တဲ့ဒီထိပ်သီးဆွေးနွေးပွဲမှာတက်ရောက်ဖို့တရုတ်နဲ့အာဆီယံအဖွဲ့ဝင်6နိုင်ငံကသဘောတူခဲ့ကြောင်းနဲ့ ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဒီကနေ့နိုဝင်ဘာလ၂၂ရက်နေ့မနက်ပိုင်းအထိမြန်မာဘက်ကနေတုံ့ပြန်မှုမရတဲ့အတွက်မြန်မာကိုယ်စားလှယ်မပါဘဲနဲ့ထိပ်သီးဆွေးနွေးပွဲကိုကျင်းပခဲ့ရကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်အဗ္ဒူလာကသတင်းထုတ်ပြန်ရေးကလည်း အာဆီယံနိုင်ငံတချို့ကနေအရင်နှောင်းကအာဆီယံစည်းဝေးတိုင်းနိုင်ငံရေးယာရုမရှိတဲ့ကိုယ်စားလှယ်တူတက်ရောက်ရမယ်လို့ဖိအားပေးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ဒီစည်းဝေးကိုတက်ရောက်နိုင်မှုတရုတ်သမ္မတနိုင်ငံဘက်ကအာဆီယံနိုင်ငံအနေနဲ့ညှိနှိုင်းပေးခဲ့တာကိုအထူးကျေးဇူးတင်ပေမဲ့လည်းမြန်မာနိုင်ငံဘက်ကကိုယ်စားလှယ်မတက်ရောက်ဖြစ်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာရေ เสียหน้าเดินเข้าจากบูโจมุจิเมืองในเตียงในเนื้อเชนีมิชิเกราอคุการอดุดิอาเจนเชบาร์เรนยามาหนึ่งยี่เจ็ดนาโกพิเศษในโมอาเซียนเข้าจากในบงตัวดุนิทาร์เรมุงอาเจอไดยามาบังกันในอากาศเทมพอดีเว่เสียงจีเข้าจากในเนื้ออาเซียนซีเว่เวริมาเตียงขึ้นยามาโมฮูโลในงานยี่เลลาดูอุยทงตีบอกาตงตาบาร์เรน
เอเชียงาโรที่บูโจมุยเมืองในกูรันเจ็ดสิเวมาอาลง ตรงนี้ตัวดูยังเนี่ยชาทาร์เลยเช่นอาเจกูอาการเทมพอลูสูเรอจังปีอาเจเนี่ยดังคาทาร์เลยเขาจะรอปุ๊บเสียก็ซีเวมาลูดังคาทาร์เราเอร่ากูพิเศษของสิ่งนี้เนี่ยก็ดาวไลน์น่ารำชีวิตเนี่ยเช่นมาเปลี่ยนไปแล้วและขังไล่เดชุยตัวก็ปุ๊บทวีดาดจะเวียนเปลี่ยนอยู่ตัวเช่นมาบ่
ทีนี้จะมาเลยที่ดีซีเว็บเว็บมาจ่ายเงินเดี๋ยวส่วนใหญ่อาชาเยียอาชุดแต่ทำไมมิสเตอร์ซุนก็เชื่อมยามานี่งูลายเอาไปรอปัจจุบันนี้ไม่เอาอะไรเนี่ยโน้มมาละสังเกตุการณ์ด้วยส่วนนี้กันไปเลยที่อย่างเนี่ยยามานั่นเองสัตว์ใหญ่ก็รอที่อยู่กับสัตว์ที่ทำให้ปงยาไปเลยลูกอุยทงอาตงตาไปเลย
เดี๋ยวปีก็รอที่เอเชียงานนี้เดี๋ยวสัตว์ใหญ่มุ่งมาชีวิตเมื่อตัวเราดีจ้าเอเชียเย่ส่งเดียร์ทาร์จิโออาการเทพพอบุตรเลยจ ဒီနေ့ပဲကြားလိုက်တဲ့သတင်းတစ်ခုကတော့နေသက်ကုံတွေရိတ်တွေပိတ်ထားတာကိုအဲ့ဒီမူဆယ်ဘက်မှာတော့စပြီးတော့အစံတဘောပြန်ဖွင့်လေလို့ကြားတယ်။နော်ဒါကတော့တစ်ဖက်စလုံးရဲ့အကျိုးစီးပွားပေါ့နော်။အဲ့တော့ပြောချင်တဲ့သဘောကတော့ဟိုအစီအရာကအဲ့ဒီလိုဒီပြစ်ဒဏ်ပေးထားပြီလေလို့တရုတ်နဲ့မြန်မာနိုင်ငံဆက်ဆံရေးတာတော့ချစ်တဲ့ရှိတဲ့အထိုက်အလျောက်ရှိတဲ့ရှိတဲ့ဟာတော့
ချက်သွားနိုင်မယ်လို့ကျွန်တော်တို့ယူဆတယ်။နိုင်ငံတကာဘက်ကဖိအားပေးတောင်းဆိုနေတယ်လို့သူတို့ဘက်ကယူဆထားတဲ့အရာတွေကိုတော့စစ်ကောင်စီဘက်ကလိုက်ရောလိမ့်မယ်လို့မမြင်ကြောင်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနပါမောက်ခဌာနမှဒေါက်တာတီတာထွန်းကတုံ့တက်ပါတယ်။ဟုတ်ပြီလေရတာပေါ့နော်။ဟိုကောနတ်ဆက်ကဘယ်လေးပါလဲဘာလို့မလဲပေါ့။ဟိုရှုပ်သေးတဲ့အခ ตัวเราที่เราจะมีตัวอาเซียนกูเวอร์วันที่เราบอกเนาะโอ้จังหวะที่เราจะมาเนี่ยตัวเองเจ้าลูกมาบอกเนาะแต่เมื่อวานอุกตาจังหวะที่เขามาเนี่ยตัวเองอันนี้ตัวลูกมาบอกเนาะแต่เมื่อวานอาเซียนเนี่ยจะมาเนี่ยตัวเองอันนี้ตัวลูกมาบอกเนาะแต่เมื่อวานอุกตาจังหวะที่เขามาเนี่ยตัวเองอันนี้ตัวลูกมาบอกเนาะแต่เมื่อวานอาเซียนเนี่ยจะมาเนี่ยตัวเองอันนี้ตัวลูกมาบอกเนาะแต่เมื่อวานอาเซียนเนี่ยจะมาเนี่ยตัวเองอันนี้ตัวลูกมาบอกเนาะ ရယ် control ဖို့အတွက်ကိုစူးစမ်းနေတဲ့အချိန်မှာနိုင်ငံတကာ pressure တွေရယ်ဒီဘက်က data လဲ pressure တွေရယ်လည်းရှိနေရပေါ့နော်အဲ့လိုမျိုးလေးတွေရယ်ဆိုတော့ကျွန်တော်တို့ကိုယ်တိုင်ကိုယ်စောင့်ကြည့်နေတဲ့အချိန်ဖြစ်နေတာလေ
အာဆီယံဖွဲ့ကိုစတင်တည်ထောင်တဲ့အချိန်ကနေစလို့အဖွဲ့ဝင်နိုင်ငံတွေအကြားအချင်းချင်းဝင်ရောက်ဆွတ်ဖက်တာတွေမလုပ်ဘူးဆိုတဲ့အခြေခံမူတစ်ချက်ကိုလည်းပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့အဖွဲ့ဝင်တွေကြားသဘောတူညီမှုကနေမြမရေးကိုကြားဝင်ဆောင်ရွက်ဖို့ဆုံးဖြတ်လိုက်ကြတာပါ။39ချိန်မြောက်ကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြမစစ်ကောင်စီကိုမဖိတ်ကြားဖို့အတွက်အဖွဲ့ဝင်တွေကြားစတင်ဆုံးဖြတ်ခဲ့ကြတာပါ။မြမစစ်ကောင်ဆောင်တက်ရောက်နိုင်ခြင်းမရှိတဲ့ထိပ်သီးစည်းဝေးပွဲမှာတရုတ်နိုင်ငံဟာအာဆီယံရဲ့အိမ်ကြီးချင်းကောင်းမိတ်ဆွေကောင်းမိတ်ဖက်ကောင်းဖြစ်ခဲ့တယ်လို့ဆက်ပြီးလဲဖြစ်သွားမယ်လို့တရုတ်သမ္မတရှီဂျင်းပင်ကထိပ်သီးစည်းဝေးပွဲမှာပြောကြားခဲ့ပါတယ်။တရုတ်အာဆီယံမိတ်ဖက်အနှစ်30ပြည်ကနေဒေသတွင်းတည်ငြိမ်မှုတိုးတက်မှုငြိမ်းချမ်းရေးကိုလှုံ့ဆော်နိုင်လိမ့်မယ်လို့လဲအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်ရှင်။
မဆုမမရှင်ဆက်လက်ပြီးတော့ဒီတရုတ်မြန်မာနယ်စပ်ဂိတ်အခြေအနေတွေကိုကြည့်ကြရအောင်ပါ။မနေ့နိုဝင်ဘာလ20ရက်နေ့ကတရုတ်မြန်မာနယ်စပ်မှာလနဲ့ချီပိတ်ထားတဲ့နယ်စပ်ဂိတ်တွေကတခုကိုဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့ကုန်တင်ပို့နေတာနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကစီကံကန့်သက်ချက်အစ်စ်လုပ်လိုက်တဲ့အတွက်မြန်မာဘက်ကအခက်အခဲတွေဖြစ်လာမှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်။
ကိုဗစ်ကာယောဂါကြောင့်မြန်မာနဲ့နယ်စပ်ဂိတ်အားလုံးကိုတရုတ်ဘက်ကနေပြီးတော့6လကြာပိတ်ထားရတာနေလိုဘလာ22ရက်နေ့နေ့လယ်တနင်္ဂနွေကစပြီးတော့မူဆယ်ကုံသွေးဆောင်မှာရှိတဲ့ကျင်းစန်းကြော့ဂိတ်ကိုပြန်ဖွင့်ပေးလိုက်ပြီလို့တရုတ်ဘက်ကကြေညာခဲ့တာပါဒီကုံသွယ်ခွင့်ကိုနိုဝင်ဘာလ25ရက်နေ့ထိစတဲ့ကာလအဖြစ်သတ်မှတ်ထားပြီးတော့အားနည်းချက်အားသာချက်တွေကိုချိန်ဆပြီးတော့မှဆက်လက်ဖွင့်လှစ်သွားမယ်လို့တရုတ်ဘက်ကထုတ်ပြန်ချက်မှာရေးပါတယ်ဒီလိုကြေညာခဲ့ပြီးတဲ့နောက်မှာနှစ်ဖက်စလုံးကကုံတွေကိုအပြန်အလှန်ပြန်လည်တင်ပို့ခဲ့ပါတယ်ကုံမျိုးစုံတင်ထားတဲ့ကုံတစ်တာကွန်တိနာနှလုံးကိုတရုတ်ဘက်ကမြန်မာဘက်ကိုပို့ခဲ့ပြီးတော့မြန်မာဘက်ကလည်းကုံတစ်တာနှလုံးတရုတ်ဘက်ကိုပြန်ပို့ခဲ့တဲ့ကြောင်းကုံတွေကပြောပါတယ်။နှစ်နိုင်ငံကုံတွေကြီးမှသဘောတူညီထားတဲ့ကုံမျိုးစားတွေအတိုင်းကုံတွေခွင့်ပြန်ရမှာဖြစ်ပေမဲ့ပို့ကုံတွေကိုကုံတစ်တာကွန်တိနာထဲမှာထည့်ပြီးမှကုံတွေရမယ်ဆိုတဲ့ကန့်သတ်ချက်ကိုတော့တရုတ်ဘက်ကအစ်စ်ထည့်သွင်းလိုက်တာကြောင့်အခုလိုကွန်တိနာတွေနဲ့ကုံတွေပို့ကြရတာဖြစ်ပါတယ်။ဒီကန့်သတ်ချက်ကြောင့်မလို့မြန်မာကုံတွေအများစုကတော့အခက်တွေ့နေပါတယ်။မြန်မာကုန်တွေတွေကိုကွန်တိနာငှားရနိုင်ဖို့မူဆယ်လုပ်ငန်းရှင်တချို့ကပြင်ဆင်ထားတဲ့ကြောင်းမူဆယ်ဆန်ကုန်တွေအသင်းရဲ့ဒုတိယဥက္ကဋ္ဌဦးမင်းသိန်းကဗီဒီယိုကိုပြောပါတယ
်။မြန်မာပြည်ကလည်းဆက်ပြီးဒီကိုလည်းကွန်တိနာဖွင့်ထားတယ်။ကွန်တိနာဟောက်တွေကပြောင်းပြီးတာကဒီကွန်တိနာတွေနဲ့အဓိပ္ပာယ်ကြီးကဖြစ်သေးတယ်။ဒီလိုနဲ့ပြည်ပြည်ထဲမှာရှိတဲ့ကွန်တိနာလုံးစုံကလည်းဒီကားလေးနဲ့ပမာပြည်ဘာလို့မရဘူး။ကွန်တိနာတွေတောက်ချင်းကိုဆက်လို့ဆက်ပြီးတော့ပမာပြည်တောင်းတယ်။ပို့ဆောင်မှုပုံစံကြောင်းသွားတယ်ဒီလိုတော့မဟုတ်တော့ဘူး။ကွန်တိနာကားတွေနဲ့လည်းကိုချောက်ကပြည်တော်
ကိုဗစ်ကာယောဂါကြောင့်ဆိုပြီးတော့တရုတ်ဘက်ကနဇက်ကုံတွေဂိတ်တွေကိုဂျွန်းလာတွေကဆက်ပြီးတော့ပိတ်ခဲ့တာပါအခုလည်းဂိတ်တစ်ခုကိုအစမ်းပြန်ဖွင့်ပေးပေမဲ့နဇက်ဂိတ်တွေမှာကုံတွေကိုကွန်တိနာထဲထည့်ပြီးတော့ပို့ဆောင်ရမယ်လို့သတ်မှတ်ထားတဲ့အတွက်ဈေးစကားတွေပိုကြီးသွားမှာကိုကုံတွေကစိုးရိမ်နေပါတယ်ဒီလိုကွန်တိနာနဲ့ပို့ဖို့တရုတ်မြန်မာနှစ်နိုင်ငံနဇက်ကုံတွေမကြာခဏလုံးလေးရှိတဲ့စီးဝေးတချို့မှာထည့်သွင်းဆွေးနွေးခဲ့ကြပြီးတော့သဘောတူမှုမရခဲ့ပေမဲ့ဒီကနေ့နဇက်ဖွင့်တဲ့ကြီးညာချက်မှာတော့တရုတ်ဘက်ကအရာကိုထည့်သွင်းခဲ့တာဖြစ်ပါတယ်မြန်မာကုန်တွေကအမိုးပွင့်ကုန်တင်ကားတွေနဲ့ပဲကုန်တွေကိုတည်ယူနေတာပါအခုတော့ကွန်တိနာနဲ့ပြောင်းတည်ရမယ်ဆိုတဲ့အတွက်အခက်အခဲရှိနိုင်ကြောင်းအဝေးပြေးကုန်တင်ရင်မောင်းအဖွဲ့ရဲ့တာဝန်ခံဆိုင်ဖုံးမြင့်ကဖြူဖြူကိုပြောပါရယ်အဓိကအခက်အခဲကတော့မြန်မာကုန်ကားတွေရဲ့နောက်ပိုင်းကုတွေဟာကွန်တိနာပုံးတင်ဖို့အဆင်မပြေနိုင်သလိုကားကုတွေကိုအပြောင်းလဲတွေထပ်လုပ်ရမှာဖြစ်တဲ့ကြောင်းသူကပြောပါရယ်
လည်းတော့အလုပ်ရှော်အောင်အဲ့လိုပဲသူကနေလာတဲ့ခဏချင်းအဲ့လိုရှင်းရမှာသူကတော့ကွန်တိနာတင်လာပြီဆိုရင်ကျွန်တော်တန်ကျင်ရဲ့ပို့လာကွန်တိနာတစ်လုံး၄လမ်းဖြစ်တယ်ဆို၄လမ်းရှိတယ်ဆိုတော့ချင်းတွဲကိုကျွန်တော်ဆက်ပြီးတော့နောက်ပူလေးတော်ပြီးတင်တယ်ဆိုရင်ရောဇာဝိတ်ကများ
တူပကတော့နေဆက်ဂိတ်တွေပိတ်တာအခုလိုစီကံချက်တွေပြောင်းလဲတာတွေဟာကိုဗစ်ကာယောဂါကာကွယ်မှုဖြစ်တယ်လို့အမြဲပြောနေရှိပါတယ
်ဆိုတော့ကျွန်တော်ဆရာတော်ရအောင်နဲ့ဟုတ်တော့ဟုတ်တယ်ကပ်ဖြစ်ချင်းရှင်းရလို့တော့မလို့တော့ကွန်တိနာလုံးလဲမှာလားလုံးလဲချိန်သွားမှာအဲ့လိုပဲလုပ်သွားမှာလေ
မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းရှင်ရလာနေတဲ့ဇူလိုင်လ10ရက်နေ့ကစပြီးတော့တရုတ်ယူနန်ဆူရကနှစ်နိုင်ငံနေဆက်ကုန်သွယ်ရေးအားလုံးကိုဖြတ်တောက်ထားတာပါနှစ်ဖက်အပြန်အလှန်ကုန်သွယ်ရေးမရှိတော့ပေမဲ့အရေးပေါ်လူအနိုင်တဲ့စီးပွားတွေကိုတော့နှစ်နိုင်ငံညှိနှိုင်းပြီးတော့မူဆယ်မြို့ကျင်းစန်းကျော့ဂိတ်ကနေပြီးတော့ချွင်းချက်နဲ့တင်သွင်းခွင့်ပေးထားပါတယ်တရုတ်မြန်မာကုန်သွယ်ရေးဟာကိုဗစ်ကာယောဂါကြောင့်2020ဧပြီလတည်းကစပြီးတော့ကျဆင်းသွားတာကြောင့်လည်းကုန်သွယ်ရေးကပြောပါတယ်တရုတ်နိုင်ငံဘက်အချက်နေဆက်ဂိတ်တွေမှာတော့ကိုဗစ်စစ်ဆေးဂိတ်တွေအဆောင်တူးချက်တာတွေစရပြင်ဆင်မှုတွေကိုတော့အဆက်မပြတ်လုပ်နေတဲ့အကြောင်းတရုတ်နိုင်ငံမှာရှိတဲ့ကုန်သွယ်တွေကပြောပါရခင်ဗျာ
ကိုသားညိုဦးပါရှင်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပ
ါ VOA American တန်ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။ စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American တန်ရုပ်တံတဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
အင်္ဂါနေ့နဲ့ KBOE မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါရှင်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီ။အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းအတွက်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကောလာဟလာချိုးတဲ့ထွက်လာတာပေါ့။စက်ငွေဖြတ်သိမ်းနေလို့။နောက်ဘိုဘန်ကိုစက်ကူတွေ9000တန်နဲ့ရိုက်နေတယ်လို့ဒါတွေကလည်းလူအနေနဲ့ဒီဘိုဘန်ဘော်ယုံရင်မှုရောကြတဲ့ပိုင်းတော့မြင်တယ်။
ဒါကတော့မြန်မာနိုင်ငံမှာနိုင်ငံရေးမပြေလည်မှုတွေကြောင့်စီးပွားရေးအခြေအနေတွေကဘလောက်ထိထိခိုက်နေသလဲဆိုတာကိုတင်ပြထားတဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှတက်တက်အောင်သတင်းလွှာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်မှာပါ။အခုတော့သတင်းပေးပို့ချက်တပုတ်ကိုအရင်ဆုံးတင်ပြမှာပါရှင်။မွန်ပြည်နယ်တန်ဖြူစရဲမြို့နယ်ထဲမှာရှိတဲ့ကြိုက်ငယ်ရေလေဖျားဖူးကိုတွားရင်းနဲ့ရေနစ်ခဲ့သူတွေထဲမှာမနေ့နိုဝင်ဘာလ22ရက်ညနေအထိအလောင်း9လောင်းထပ်မံဆဲယူနိုင်ခဲ့တယ်လို့ပရဟိတကူညီသူတွေက VOE ကိုပြောပါတယ်။ပျောက်ဆုံးနေသူ30ထဲမနေ့ရှိနေသေးတယ်လို့လည်းခန့်မှန်းနေကြပါတယ်။အပြည့်စုံကိုဆက်ပြီးတော့ကြည့်ကြရအောင်ပါရှင်
။တန်ဖြူစရဲမြို့နယ်ကကြိုက်ငယ်ရေလေဖျားစီတွားရင်ရင်နစ်ခဲ့တဲ့ဖျားပူတွေတဲကအလောင်းနောက်ထပ်9လောင်းမနေ့ကထပ်မံရှာဖွေတွေ့ခဲ့ပါတယ်။ဒါကြောင့်နိုဝင်ဘာလ22ရက်ညနေ9နာရီချိန်ထိတိတ်ဆုံးသူစုစုပေါင်း20ရှိသွားပါပြီ။ရေလေဖျားရှိရာစီဖျားပူသွားတဲ့လမ်းမှာရေတက်နေသေးတဲ့အတွက်အခက်အခဲတွေကြားကပျောက်ဆုံးနေသူတွေကိုလိုက်ရှာခဲ့ရတယ်လို့ကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့ပရဟိတကူညီသူတဦးက VOE ကိုပြောပါတယ်။
ဒီဘောင်အကုန်လုံးကတော့လောင်း20ပါခင်ဗျာဒီနေ့တွေ့ရလဲပါဆိုရင်တော့9လောင်းသက်တွေ့တယ်ခင်ဗျာဒီနေ့တနေ့လုံးမှာတော့ကျွန်တော်တို့တနေ့လုံးရှာတဲ့ထဲမှာဒီနေ့9လောင်းပဲရတယ်ပြီးတော့ရေကခင်ဗျာညကြားမှကြမယ်ဆိုတော့ကျွန်တော်တို့ကဆက်ရှာလို့အဆင်မပြေဘူးခင်ဗျာမနေ့ညကလည်းကျွန်တော်တို့ရှာတယ်ရှာလို့မတွေ့ဘူးနောက်ပြီးတော့အဆင်လည်းမပြေဘူးမှောင်လည်းမှောင်နေတော့ကျွန်တော်ရေကြောလည်းတိတ်ကြည့်တော့မသိဘူးဆိုတော့ခင်ဗျာ
ကြိုက်နေရေလေဖျားကနေတောင်ထိုးနေတဲ့လမ်းကလမ်းလျှောက်ပြန်လာသူတွေလှိုင်းပုတ်လို့ရေနစ်တိတ်ဆုံးခဲ့ကြတာဖြစ်ပါတယ်။တိတ်ဆုံးသူတွေထဲမှာတန်ခါတပါးအမျိုးသား3ဦးနဲ့အမျိုးသမီး16ဦးတို့ပါဝင်ပါတယ်။သူတို့တွေအားလုံးဟာရဝေးကနေဖျားဘူးလာကြသူတွေဖြစ်ပြီးအသက်6နှစ်ကနေ65နှစ်အထိပါဝင်ပါတယ်။အများစုဟာဝေါ်မုတ်တမရေမှုတုံကြိုင်းစိတ်ကြီးမြဝတီနဲ့ရန်ကုန်တိုင်းလှဲကူးမျိုးတို့ကပါဝင်ကြတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။ဒီရေမကြသေးချိန်မှာဖျားဖူးတွေလမ်းလျှောက်ပြန်လာတဲ့အတွက်ဆိုင်းပုတ်ပြီးရေထဲမျောပါသွားကြတာလို့ပိုင်ရှင်မဲ့လူမှုကူညီရေးအသင်းကအခုလိုပြောပါတယ်
။ဒီတက်နေတဲ့အချိန်မှာသူတို့ကဒီအယောက်သွားတဲ့လျှောက်လံရဲ့ဒီဘေးဘက်ခြမ်းကိုသူတို့ကဟိုဘယ်လိုပြောမလဲဆမ်းပြီးတော့တွားရင်တွားရင်တွားနေရေကဟိုရင်ဘက်လောက်ကြီးရောက်နေပြီသူတို့ကတော့ရှစ်တိုးနေသေးပေါ့ရှစ်တိုးပြီးတွားရင်တွားရင်လည်းအမှလှိုင်းပုတ်တော့အမှအကုန်လုံးအရှိအလူတွေကအမှပါသွားတော့ပေါ့နော်ရှောက်လန်ရဲ့ဘေးမှာဝါးတိုင်လေးတွေသူကစိုက်ပြီးတော့ဝါးလျံလေးတွေလောက်လာပြီးတယ်လူတွေကအဲ့ဒီအပြင်ဘက်ကနေပြီးတော့ရှောက်တဲ့လူတွေရှိတယ်ရေသားများလို့လို့အပေါ်ကနေလည်းလူကြီးတွေကောဘကလူကြီးတွေဦးစင်းတွေကဟိုရေခဏစိတ်ဝါတော့ခဏဆောက်ပြီးမှဖြတ်ကြဖို့မေတ္တာရက်ခံလည်းမရဘူးပေါ့နော်
ရင်နစ်ပျောက်ဆုံးနေသူ30ထဲမှနည်းရှိနေသေးတယ်လို့လည်းပြောပါရယ်။ကြိုင်နေရေလေဖျားဟာမွန်ပြည်နယ်တန်ဖြူစရဲမြို့နယ်အန်ခဲချေးရွာနယ်ဝါကလောင်ချေးရွာကြားမှာရှိနေတာပါ။ရေလေမှာဖျားတည်ထားပြီးကန်းဆက်ကနေဖျားအထိတမိုင်နဲ့6ဖာလုံလောက်ဝေးပါရယ်။ဒီရေအတက်ကြပေါ်မူတည်ပြီးရေကြချင်းဆိုရင်ဒေသခံတွေအခေါ်နန်းလန်းဆိုတဲ့လမ်းကနေရေလေဖျားစီကိုခြေကျင်သွားလို့ရပါရယ်။ဖျားဖူးတွေအနေနဲ့ကြိုင်နေဖျားဖူးနိုင်မှုဆက်လီနဲ့တွားလို့ရတယ်လို့ရေကြချိန်ပေါ်လာတဲ့နန်လန်းလို့ခေါ်တဲ့လမ်းအတိုင်းလမ်းလျှောက်တွားလို့လည်းရတယ်လို့ပြောပါတယ်။ကြိုင်နေရည်လေဖျားပွဲတော်ကိုတစားမုံလှားပြေကျော်2ရက်နဲ့3ရက်နေ့တွေမှာနှစ်စဉ်ကျင်းပလေးရှိပြီးအနေနဲ့အရရက်ကဖျားဖူးတွေလာကြလေးရှိပါတယ်။ကြိုင်နေရည်လေဖျားဖူးတွားသူတွေလှေမောက်လို့တေဆုံးတာမျိုးလဲအရင်နှစ်တွေကဖြစ်ခဲ့ဘူးတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ရှင်
။ဆက်လက်ပြီးတော့အသက်ရှင်ကဏ္ဍတွေကိုတင်ဆက်ပါပါစီးပွားရေးကဏ္ဍကိုအရင်ဆုံးကြည့်ကြရအောင်ပါရှင် မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးပိုင်းမှာဆယ်စုနှစ်နဲ့အချီမဟုတ်ပေမဲ့နှစ်များစွာနောက်ဆုတ်သွားပါတယ်။နိုင်ငံရေးမတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေကြောင့်ဘန်လုံငန်းကုန်သွယ်ရေးနဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်ရပြီးတန်းတဲ့ချီတဲ့လူတွေလည်းစီးရင်ပိုးပြီးနှက်စေပါတယ်။အေဘီသတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမ
ဒီသွားလုပ်ငန်းကဏ္ဍမလဲပတ်နိုင်တော့တဲ့ပြီးခဲ့တဲ့2020ခုနှစ်အတွင်းကိုဗစ်-19ကပ်ရောဂါကာလအတွင်းကဆလို့မြန်မာနိုင်ငံမှာစီးပွားကျနေတာပါ။ကျန်ငွေဈေးချလာကြောင်းစားတောက်ကုန်တဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဈေးကြီးပေးနေကြရတဲ့မြန်မာပြည်သူတွေအတွက်တော့ဖေဖော်ဝါရီလတရနေ့မှာအရသာဆိုရကိုစစ်တပ်ကဖြုတ်ချခဲ့ပြီးတဲ့နောက်နိုင်ငံရေးကတောင့်ကနေအခြေအနေတွေကြောင့်ထပ်ပြီ Now, see why Tamu Rijao, a decade, a top band with Lu and Nide, Lu Dong Tanjo, a dre, a da si Michi, we are Queen Bubo, Gula Damaga, Ludajin Sana, Tau Tamu Sanya, Chi Gay, Martin Griffith Ga, Nyama Sikang Song Rigo, Banja Tabari. Nanga Dima, Luang Tinchi, Loga and Song Shong B, Muji Pampa Mukale, the Hong Do Tadwara Jao, Sinye Mueti Muga, Bosu Labari. Yinga Komini Wintan Lokebi, a Kuro, the Pintanai, Siboye, Santa Lokani, the Malonga, Viego, a Kulu, Piovari.
The two general Lessia Lunazuline, or a Loki and Pio Nevani, the two communities in Longa Yalai there, when any show there, the two communities play like that. Go Vigalea. Go Vigalea, Alamu, Sia Tema, a goodie, the Gala Jaro, who to Dwarabo, communities on Yamiaki, play like that. When any show like that, when
ละกงลงว่าตะชาหะย่ายะละวะละบ่ปีปากะตินต้วยะเดซาตอกกุนนี้เนี่ยซีรุยซีนงกาปกติแท้
2021年ဒေါက်တာစိုးထွန်းကလည်းVOA ရဲ့ဆက်သွယ်မိမြန်ခံတစ်ခုမှာအခုလိုပြောပါတယ်။တော့လေသားကလည်းဒါတင်သွင်းတဲ့ဒီခေါ်ဆွဲကြောက်လို့ကျွန်တော်ကိုရီတို့ဒါတဲ့ဈေးတက်သွားတယ်။ဈေးတက်သွားတဲ့အခါကျတော့ဝယ်မစားဘူး။အရင်ကတော့2,000လို့ထုတ်ပေးစား။အခု2021တခုနှစ်အတွင်းမြန်မာစီးပွားရေးကဆက်ရှိသက်သမ၄၀၀ဂိုင်းလုံးရော့သွားနိုင်တယ်လို့အားရှဖွံ့ဖြိုးမှုဘဏ် ဒီပမာဏဟာဆိုရင်လက်ရှိကမ္ဘာမှာအကြီးမားဆုံးစီးပွားချမှုတဲကတစ်ခုဖြစ်ပါတယ်။ဆယ်စုရဆယ်ဆယ်ဆယ်စုနှစ်တွင်တဲ့ချီတစိကြပိုင်းတတိတခြားဖြစ်ခဲ့တဲ့မြန်မာနိုင်ငံကိုကမ္ဘာစီးပွားရေးမှာပါဝင်လာရေးအတွက်ဖေးဖွာလာတုန်းကဖြုတ်ချခံခဲ့ရတဲ့ယက်သားအစိုးရလက်ထက်ကြိုးပမ်းမှုတွေမှာနှေးကွေးပေမဲ့လို့လဲပုံမှန်တိုးတက်မှုတော့ရှိခဲ့ပါတယ်။ဆယ်စုနှစ်နဲ့ချီအာဏာထိန်
ုံတင်ပို့နိုင်မှုလည်းမြင့်တက်ခဲ့ပါတယ်။ငွေရွယ်ပြီးကုန်ကျစရိတ်တက်တာတဲ့လုံသားအင်အားစုရဲ့ဆွဲဆောင်မှုကြောင့်နိုင်ငံခြားယင်းနှမြုံနှံသူတွေဟာအထက်ချုပ်စက်ယုံတွေနဲ့တခြားအသေးစားကုန်စည်ထုတ်လုပ်မှုစက်ယုံတွေကိုတီထောင်ခဲ့ကြပါတယ်။မြူရဟောင်းရန်ကုန်ဟာဆိုရင်လေလမ်းသစ်တွေစက်မှုစုံတွေဈေးဝယ်စင်တာတွေခင်မီအိမ်ယာတွေနဲ့အသွင်ပြောင်းလာပါတယ်ပုဂ္ဂလိကအလုတ်အကင်တွေပေါ်ပေါက်လာပြီးအလုတ်အကင်သစ်တွေပေါ်ပေါက်လာသလိုလက်ကင်ဖုံးတဲ့ကားသစ်တွေလိုပစ္စည်းတွေလည်းဝယ်လိုအားတက်ခဲ့ပါတယ်ဒါပေမဲ့လည်းနိုင်ငံရေးပြဿနာတက်ပြီးလာပိုင်းအကြာမှာတော့ဒေါ်လာစုစားမှုနဲ့မှောင်ခိုဈေးကွက်ကဟိုးအရင်ခေတ်ကလိုပြန်ဖြစ်လာပါတယ်ချန်ွေအပေါ်ယုံကြည်မှုကျလာပြီးဒေါ်လာတွေဝဲကြတာကြောင့်ဈေးတက်တာဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းက AP 3 Agency ကိုပြောပါတယ်ဒေါ်လာဈေးတက်တဲ့ကိစ္စနဲ့ပတ်သက်ပြီး VOE ရဲ့ဆက်သွယ်မေးမြန်းမှုတစ်ခုမှလည်းဒေါက်တာဆိုးထွန်းကအခုလိုပြောပါတယ
်အထူးသဖြင့်ပြတ်သွားတဲ့အကြောင်းအရာတွေကျွန်တော်ပြည်သူ့အနေနဲ့ဒီမှာချန်ွေပေါ်ယုံကြည်မှုရော့ကျသွားတယ်ပေါ့နော်အဲဒါကောလာဟလာချိုးတဲ့ထွက်လာတာပေါ့ချန်ွေဖြတ်သိမ်းနေလို့နောက်ဘိုးဘန်ကိုစက်ကူတွေခါပေါင်းတဲ့နေရိုက်နေရလို့ဒါတွေကလည်းသူတို့အနေနဲ့ဒီဘိုးဘန်ပေါ်ယုံကြည်မှုရော့ကျတဲ့အပိုင်းတော့မြင်တယ
်ပြီးခဲ့တဲ့စက်တင်ဘာလအတွင်းဒေါ်လာဈေးနှုန်းဆန်းချိန်ကျင်းမြင့်တက်ခဲ့ပြီးဒေါ်လာဈေးတက်တာကြောင့်နိုင်ငံခြားကနေဒေါ်လာနဲ့ဝယ်ယူတင်သွင်းရတဲ့စားသုံးစီ
ลาโกซาปาโกเลียเซปิซีเซตงซีโลกงซีรีเลซีเตกงมาเดนักงานจ้างหวยเล่นเอาทัดแต่เมย์ยีเทิงชงนายเย่บัวบังอ่ะอเมริกันดอลลาร์ทอยองปีรามิวนักนักงานจ้างหวยจีเล่เล่ยาวเวมูโกยีนิวซีเย่ตั้มหายาไคโนแต่ยาวเวลูกจาบูมาไล่นายเย่ยีชูเมจังจีนยาเคบาร์เดอันเดียนยาพิเมเล่ดชูลูดีการ์โร ออนไลน์บอกกันนี่นักงานจ้างหวยเล่เล่ลูกจ้าบาร์ดออนไลน์บอกกันยาวเวลูลูตุเรียชายาลูเอบิเมเล่ยาวตุเนวเวตุจ้ายูจิมูติซาโปโรลูเรลูยาวเวลูเลชิดกูตุเริงอาเอปิดรีเอเจนซีกูพิวบาร์ดสัตว์ต้องสิชาปามุกาเล่ดีกับเจตนาจีเดียพิลาบาร์ดดอลลาร์เว็บบุ๊กแคปปี้ยินังคอมมูนิตี้กาเล่จุ้ยมาปีจ้าดอบุลูแม็กซ์เอเนจีกาดาวิชิตุดูกา อีพีทรีเอเจนซีกูเปียวบาร์ดลูดลาเวมียาเดชินีเน่ตัวเนี่ยยงจิมูติซาโปเล่แค่ชีเจมพิจาวและชีเชมาร์โรชงมียาบุเบจูซานิยาลาบาลูตุกาเปียวบาร์ดตุกาโรนั่งยิบเจตนากูพิพูบาร์ดนั่งยันดูมาดาวเจียงเนตียวมายงจิจาราจาวนั่งยันจาตาดุเลยยงจิจามาโมฮบาบูเดปันสินเน่มาพิมเล่พิจาจังเล่ปาร์เดลู แม็กซ์เอเนจีกาตาวิชิตุดูกาอีบีกูเปียวบาร์ดเปียวบาร์ดจังยากาเกสตาจาวเนมเมมพอเวตุกาเปียวเกราบะปันวิมาเลอันนังเวกูอลวยเรกูทอลุมียาบาบุปันอังเวกูอันยาเบทอยู่มียาเซฟเชจาวจะไปจะนายซีบวายลงงานเชมาลงลงกาเปียวอีกูเปียวบาร์ด
ที่บอกกันนะก็แม้เป็นกีตาร์ดินเซคเฮราบาฟิวเอ็มยามาบายเนเน็คเฮสีซิงโก้ไลท์โดมิตาต้องเสนอลิซกูรูปีไลล์มิตาที่อากูเซกิโลเฮกซ์ที่งาคงอารุกันีน่าเสนอมาเร่เมื่อจากกิมาร์โรตีออตูรียาไม่พอยาครีโมนามิวเลจังจ้าบุชิบาร์เช่ฟิวเอ็มอเมริกันแต่งยุคแต่งทอลุ่มมือกูเนื้อเส้นนั้นเสนอในปัลลุงพันยูจิชูนายมาเร่ ลูรูมิสเซย์ยุติแรงงานในเนื้อเส้นนั้นเสนอในยุ่งยันแต่จะทอลุ่มมือพี่ฟิวเอ็มอเมริกันแต่เนี่ยอาร์เอฟเอลูเลตเอออาชาเดนเนมาวาดาฮัจจูเจนิกูอเมริกันพี่ยังจะวาชเนนยูโรกันในเชิงที่ทอลุ่มติดเสพปีนี้ว่ะเนมาในยี่ยี่น่าสงสารที่เนี่ยพี่อาชาเดตานเนี่ยกบาดลวกาเชิงเนี่ยพี่ทอลุ่มติดเรื่องนี้อาเป็นสิ่งที่น่ารีเน่ในยี่ยี่จะกวาดสิ่งที่ส่งมีเงินเงินกูจิชูใจมาว่ะ ลูรูเมสเซย์ยุติแรงงานพันยูจิชูจินเนสเซนจูเดลเซเซเวนตี้บีเอเชียบินจูรูชานอลที่อาทิตย์ทำมาพบทั้งคอมซิกจูรูชานอลที่อาเมซาโตโนกันในพันยูจิชูนั้นมาเองจูรูพันยูมุเตเซอิชเลกูฟิวเอ็นยามาวันอินเทอร์เน็ตสามยานาเน่ฟิวเอ็นยามาเฟซบุ๊กสามยานารมาพบจัตวาลิสิยามาในงานพันยูจิชูจินเนสเซนจูเดลเซเซเวนตี้บีเอเชียบินจูรูชานอลที่อาทิตย์ทำมาพบทั้งคอมซิกจูรูชานอลที่อาเมซาโตโนกันในพันยูจิชูนั้นมาเองจูรูพันยูมุเตเซอิชเลกูฟิวเอ็นยามาวัน
Mawang Sisingu, Yamasano Jane, the net Chongaigani Kunanai, Titin Sandivai, Akuro Tamaru di Dio Turia, Mipaya, Krimuna Muli Tangu, Tinsen Mawa, Kababo Ma Patamaso, Dio Turiago, Italy Nine, Krimuna Muma, Sachau Yazudega, Pandigera Pipare, Eddie Dega Salu, Dignity, Dio Selu Sare, Di Jote Turiarigu, Dimio Lima, Lenne Twin Lo Nidaraba, Kababo ma leya miyao teyo duri yari twate krimu na miyosigu mesu miyemu ne etu. Tamaru, tawabiyo, jijaya omashin. Madu nire jenje huri jama, suzi ninyo mu shibiro, ทหารสาตะจาจาเนี่ยยิงยันสว่าอตุษินด้วยหนีถ่ายနိုင်เนี่ยสว่ากองทัพปะตานี่เนี่ยตัดติตะคูก็กรีกနိုင်ငံကရှေးဟောင်းโอလံပီယာမြို့ဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကโอလံပစ်ပွဲတော်တွေစတင်ပေါ်ပေါက်ခဲ့တဲ့ရှေးဟောင်းတမိုင်းဝင်โอလံပီယာမြို့လည်းဖြစ်ပါတယ်နေရာဒေသရင်ချင်းမှုနဲ့အမြင်တွေမတူကြပါပေမဲ့နိုင်ငံတော်ကဂရိကလူမျိုးတွေလင်းနေတဲ့ချိန်โอလံပီယာမြို့မှာဆုံကြပြီးတ
Yoga Sauriha, Nibon Tanchi Ajamaro, Apia Si Ajin Jandri da Jashivarore, Dajang,
Greek နိုင်ငံရဲ့ယဉ်ကျေးမှုနဲ့အကစားဝင်ကြီးဌာနက Microsoft အနည်းပညာကုမ္ပဏီကြီးနဲ့ပူးပေါင်းပြီးတော့ရှေးဟန်အိုလံပစ်မြို့တော်အိုလံပီယာကိုနည်းပညာနဲ့ပြန်လည်အသက်သွင်းထားပါတယ်။သမိုင်းဝင်အိုလံပီယာရှေးဟောင်းမြို့စီလာလည်ကြတဲ့ဧည့်သည်တွေအနေနဲ့ဒီမြို့တက်ဝင်လှုပ်ရှားခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကသမိုင်းအနုပညာနဲ့ဗိသုကလက်ရာတွေကိုလေ့လာနိုင်ကြမယ့်အပြင်ဖြည့်ဆည်းနေတဲ့အဆောက်အုံတွေကြားလျှောက်သွားပြီးတော့အိုလံပစ်အကစားကွင်းကြီးအပါအဝင်သမိုင်းဝင်အထင်ကြီးအဆောက်အဦတွေကိုအရင်ခေတ်အရင်အချိန်ကရှိခဲ့တဲ့အတိုင်းစမတ်ဖုန်းတွေပေါ်ကနေသုံးဖက်မြင်မြင်ကြည့်နိုင်ကြမှာဖြစ်ပါတယ်။အိုလံပီယာမြို့ကိုလူကိုယ်တိုင်မလာနိုင်ကြသူတွေအနေနဲ့လည်းအွန်လိုင်းပေါ်ကနေ Augmented Reality နည်းပညာသုံးပြီးသိလာနိုင်အောင်ဖန်တီးပေးထားပါတယ်။ Common Grounds လို့နာမည်ပေးထားတဲ့ဖန်တီးမှုက Greek နိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တွေကို Augmented Reality နည်းပညာသုံး Mobile App ထဲကနေတဆင့်အနီးကပ်လေ့လာနိုင်ကြမယ်လို့ Greek နိုင်ငံဝန်ကြီးချုပ်ကပြောပါတယ်။
We partnered with Microsoft using very advanced augmented reality tools to give the opportunity.
ဒီလိုလာကြည့်တဲ့ဧည့်သည်တွေနဲ့လက်ရှိမြင်နေရတဲ့ရှေးအောင်လက်ရာတွေကိုအခြေခံပြီးသူတို့လက်ကင် smartphone တွေပေါ်ကနေတဆင့်လွန်ခဲ့တဲ့25ရာစုကရှိခဲ့တဲ့အခြေအနေကိုမြင်ရအောင်ကျွန်တော်တို့ Microsoft နဲ့ပူးပေါင်းပြီးလုပ်ထားပါတယ်။စိတ်ကိုရှေ့ပြေးတဲ့ augmented reality နည်းပညာသုံးပြီးရှေးအောင်သမိုင်းဝင်ဆောက်ဦး28ခုကို online ပေါ်မှာပြန်ပြီးဖန်တီးထားပါတယ်။အဲ့ဒီအဆောက်အဦတွေရဲ့နောက်ခံအကြောင်းတွေကဘာလဲဆိုတာသိနိုင်ကြားနိုင်အောင်လုပ်ပေးထားတာပါကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဘာနဲ့မှမတူတဲ့ပုံစံသစ်နဲ့လေ့လာနိုင်ကြမှာဖြစ်ပါတယ
်အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာနဲ့ဖန်တီးထားတဲ့အရာတွေနဲ့ပေါင်းစပ်ဖော်ပြနိုင်တဲ့ augmented reality နည်းပညာကြောင့်ဟိုးအရင်အိုလံပီယာမြို့မှာရှိခဲ့တဲ့အဆောက်အဦပေါင်း28ခုရဲ့အတွင်းအပြင်ကိုလေ့လာနိုင်ကြမှာဖြစ်ပါတယ်ဒီခုံပြပြိုင်ပွဲလန်ဒန်ပြပြိုင်ပွဲစတဲ့အိုလံပစ်ပြိုင်ပွဲတွေကျင်းပခဲ့တဲ့နေရာတွေအပြင်ကမ္ဘာရှေးဟောင်းအံပွဲခုနှစ်ခုရဲ့မှတစ်ခုပါတဲ့ Zeus နတ်ဘုရားရဲ့ဘုရားကျောင်းအခုခေတ် Olympic ပွဲတော်တွေအတွက် Olympic မီးတောက်ကူးတဲ့အခမ်းအနားတွေကိုနောက်ခံထားခြင်းပါတဲ့ Hera နတ်ဘုရားမရဲ့ဘုရားကျောင်း Greek ဘပုအမှုပညာပိသုကပညာရှင်ကြီး Phidias ရဲ့အလုပ်ရုံ Olympic အကစားသမားတွေအထူးဧည့်သည်တော်တွေတဲခေါ်တဲ့အဆောက်အဦ Olympic ပွဲတော်ကာလဘာသာရေးအခမ်းအနားတွေခြင်းပါတဲ့အဆောက်အဦစတဲ့ Olympic မြို့တော်တွေကသမိုင်းဝင်အဆောက်အဦတွေကို Smartphone ပေါ်ကနေမြင်ကြည့်လေ့လာနိုင်ကြပါတယ်Microsoft နည်းပညာကုမ္ပဏီကြီးကရှေးဟောင်းသမိုင်းဝင်နေရာတွေကို 3D သုံးဖက်မြင်ရုပ်လုံးကြွ Digital ပုံတွေအဖြစ်ပြောင်းလဲဖန်တီးရမှာကျွမ်းကျင်တဲ့ Iconem ဆိုတဲ့နည်းပညာကုမ္ပဏီနဲ့ပေါင်းပြီးတော့ရှေးဟောင်း Olympia မြို့ရဲ့အခြေခံပုံစံတူတွေကိုဖန်တီးပါတယ်။မြေပြင်ကနေရောဝေဟင်ကနေပါရိုက်ကူးထားတဲ့ဓာတ်ပုံတွေကို Microsoft ရဲ့ဉာဏ်ရည်တု AI နည်းပညာနဲ့ရှေးဟောင်းအဆောက်အဦတွေကိုအတိအကျဆုံးအတူဆုံးဖြစ်အောင်ပြန်လဲဖန်တီးထားတာဖြစ်တယ်လို့Greek နိုင်ငံဆိုင်ရာ Microsoft Company ထွေထွေ Manager ကရှင်းပြပါတယ
် We have taken photos from drones and dash cameras and we have used the Microsoft AI technology to get
Weighted drone ရဲ့ camera တွေတုံးပြီးကျွန်တော်တို့ဓာတ်ပုံတွေရယူပါတယ်။သိတဲ့ခြေချဓာတ်ပုံတွေကို Microsoft ရဲ့ AI ဉာဏ်ရည်တုနည်းပညာတုံးပြီးလက်ရှိအတိုင်းတွေ့နေရတဲ့တမိုင်းဝင်စာအုပ်ရဲ့အောက်ခြေမျက်နှာပြင်ကိုအရင်ဖန်တီးပါတယ်။အဲဒီနောက်မှာရှေးဟောင်းသုတေသနပညာရှင်တွေရဲ့အကြံပြုချက်တွေကိုကျွန်တော်တို့နည်းပညာနဲ့ပေါင်းစပ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကဒီစာအုပ်ဘယ်လိုပုံရှိခဲ့မလဲဆိုတာကိုအနည်းစပ်ဆုံးတူအောင်ဖန်တီးတာဖြစ်ပါတယ
်။အေတန်မျိုးတော်မှာ Microsoft Company ရဲ့ Data Center ကြီး3ခုဆောက်လုပ်ခွင့်အတွက် Greek အစိုးရနဲ့သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်မှာ Olympia မြို့ဟောင်းကို Digital နည်းနဲ့ပြန်လည်အသက်သွင်းနိုင်အောင်လို့ Microsoft Company ကတနစ်ခွဲကျော်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အေတန်မျိုးတော်က Olympic ကြားလိုက်မှဆိုရင်လည်း Microsoft Company ဖန်တီးထားတဲ့ HoloLens ခေါင်းဆောင်မျက်မှန်တက်ပြီးတော့ Olympia မျိုးတော်တွေကအဆောက်အဦတွေကိုသွားကြည့်နိုင်ကြပါတယ်။မြင်တွေ့နေရတဲ့ပုံတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုလည်းမျက်စိရှိကမျက်မှန်မျက်နှာပြင်ပေါ်မှာဖော်ပြပေးနေပါတယ်။ HoloLens တက်ထားသူတွေအနေနဲ့ PC 430လောက်ကရှိခဲ့တဲ့ Zeus တက်ဖရားရဲ့ဖရားကြောင့်ကြီးတွေကိုကိုယ်တိုင်ရောက်သွားပြီးတော့ပလင်ပေါ်မှာထိုင်နေတဲ့အေယာမဇူးစ်နဲ့ဖျားရုပ်ထုကြီးကိုအနီးကပ်မြင်ရမှာဖြစ်ပါတယ်။သူရဲ့ဥကောင်းမှာစောင်းထားတဲ့တန်လွင်ကက်ပုံစံမျိုးတန်လွင်ကက်တရဖူကိုအဲ့ဒီအချိန်လုံးကအိုလံပစ်အကစားပွဲတွေမှာအနိုင်ရသူတွေကိုစုချတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကဘာတွေရှိခဲ့တဲ့ဘလို့နေထိုင်ခဲ့ကြရဲဆိုတာကိုသိနိုင်အောင်လို့အချိန်တွေကိုနောက်ပြန်လှည့်ပေးလိုက်တယ်လို့ဉာဏ်ပညာနဲ့ပြန်လည်အသက်သွင်းပေးထားတဲ့အတွက်လူတိုင်းလွယ်လွယ်ကူကူလေ့လာနိုင်ကြပြီဖြစ်ပါတယ်။ရှေးနှစ်ပေါင်း 2000 ကျော်ကလူမှုအတိုင်းအဝိုင်းတွေဘလို့ရှင်တန်နေထိုင်ခဲ့ကြသလဲဘလို့စုစည်းခဲ့ကြသလဲအိုလံပစ်အားကစားပွဲတော်တွေကိုဘလို့ပြင်ဆင်ဆင်နွှဲခဲ့ကြသလဲလူသားတွေရဲ့အစွမ်းအစဘလို့ရှိခဲ့သလဲဆိုတာကိုလေ့လာပုံဖော်တဲ့နေရာမှာ Digital နည်းပညာအစွမ်းကြောင့်ပို့ပြီးတော့ထဲထဲဝင်ဝင်မြင်နိုင်သိနိုင်လာနေပြီဖြစ်ပါတယ်
Νομίζω μπορεί και άλλα παιδιά του κόσμου και άλλοι άνθρωποι σε όλο τον κόσμο.
Καβάω μας είδε, κοινωνούν λόγω κλείδου ρε μακά. Τα καβάλουγκα Ολυμπία σιωμιούγου λάμλε να εντζάρε του ρε νίνε. Τα μάιουν εσά ούρικου τη νίνε λίλα να εντζάμε λου τέμαρε. Τρού νίνε τέκου τούζάρε δουέτσιον λου για να εντζάλε με λου τέμαρε.
ဟိုးရှေ့နှစ်ပေါင်းများစွာတွေကရှိခဲ့တဲ့တမိုင်းနယ်ချင်းချင်းမှုအမွေအနှစ်လေးလာစရာတွေကိုဒီဂျစ်တယ်နီးနဲ့ထိန်းသိမ်းထားတဲ့အတွက်တမိုင်းအထောက်အထားတွေပျောက်ပြတ်မသွားအောင်အထောက်အကူဖြစ်တဲ့အပြင်နောက်မျိုးဆက်တစ်တွေလေ့လာနိုင်ဖို့အတွက်လည်းအလွယ်တကူလက်ဆင့်ကမ်းပေးနိုင်မှာဖြစ်ပါတယ်။ဂရိနိုင်ငံကိုကိုယ်တိုင်သွားပြီးမလေ့လာနိုင်သူတွေအနေနဲ့ကတော့
မက်ဆူမြတ်မုံတင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။မီးပညာနဲ့အသက်သွင်းထားတဲ့ဂရိနိုင်ငံကရှေးဟောင်းအိုလံပီယာမြို့လေးအကြောင်းကိုပြောသွားတာပါ။အခုဆက်လက်ပြီးတော့မအေးတန်နာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုကြည့်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။ အားလုံး စိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ ကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသတင်းတော်မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။နိုဝင်ဘာလ10ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာအထူးပွဲပြသွားတဲ့ House of Gucci ရုပ်ရှင်ကမိတ်ဆက်ပွဲနေမှာတော့ဒီရုပ်ရှင်နဲ့ပါဝင်တဲ့ရုပ်ဆောင်ထားတဲ့ဆိုတော့လေဒီဂါဂါသူ့ရဲ့ထူးခြားဆန်းပြားတဲ့ fashion ပုံစံတစ်မျိုးနဲ့တွေ့ခဲ့ကြရတာပါ။ဆိုင်းရီးဆရာမ Sarah Gay Forden ရေးသားခဲ့တဲ့ဝိထုတစ်ပုဒ် The House of Gucci Sensational Story of Murder, Madness, Glamour and Greed လူသက်မှုယူသွမှုလှပခံနာမှုလောဘတို့နဲ့ Gucci ကဟာ ဆွဲဆောက်ကိုအခြေခံပြီးတော့ပြန်ရိုက်တဲ့ရုပ်ရှင်ကဖြစ်ပါတယ်။
Gucci It was a name that sounded so sweet, so seductive.
Come, meet the family.
Hey everybody, this is Patricia, and this is my family.
They had it all. Wealth, style, power. Who wouldn't care for that?
အီတလီရဲ့နာမည်ကျော်အဖက်ရှင်အမတ်တစိကူချီမိသားစုအကြောင်းနဲ့ကူချီကိုစတင်တည်ထောင်ခဲ့သူတထေးကြီးကူချီရဲ့မြေးဖြစ်တဲ့အသက်50ကျော်နှစ်မှာတက်ခံရတဲ့မော်ရစ်ယိုကူချီအကြောင်းဇာတ်ရင်တဲအတွက်ရိုက်ကူးထားတာပါ။မော်ရစ်ယိုကူချီနေရာမှာမင်းသားအက်ဒမ်ဒရိုင်ဗာကတရုတ်ဆောင်ထားပါသည်။သူ့ကိုလူသက်သမား၅ပြည့်တက်ခိုင်းတဲ့ဇနီးဖြစ်သူပက်ထရီဇီယာရက်ဂျီယာနီနေရာမှာတော့လေဒီဂါဂါ
ခံရပြီးအပြစ်ချခံခဲ့ရပါတယ်။အီတလီရဲ့ကြေးရက်အတိုင်းဝန်မှာနာမည်အကြီးဆုံးဒီအရှုပ်တော်ပေါ်မှာရေဂျီယာနီကမစ်ဆိုဖြစ်နေနာမည်တက်ခံရပြီးတော့ထောင်ဒဏ်18နှစ်ကြာခံခဲ့ရပါတယ်။2016ခုနှစ်မှာတော့သူထောင်ကပြန်လွတ်လာခဲ့ပါတယ်။အဆိုတော်လေဒီဂါဂါကတော့ A Star is Born ရုပ်ရှင်ကမှတခါအဓိကအမျိုးသမီးဇက်ဆောင်နေရာကတရုတ်ဆောင်ခဲ့ပြီးတော့အဲ့ဒီကနေပဲဇက်ဝင်တင်အော်စကာဆုရခဲ့ပါတယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်အော်စကာဆုတွေလည်းစကားတင်ဆင်းမှာပါခဲ့တာပါ။အခု House of Gucci ရုပ်ရှင်စကားကိုတော့ Director Ridley Scott ကညွှန်ကြားရိုက်ကူးပြီးတော့ရောမ Florence အပါအဝင်ဥရောပမြို့တော်တော်များများမှာရိုက်ကူးခဲ့ပါတယ်။ဒီရုပ်ရှင်ကမှနာမည်ကြီးရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ Jared Leto မင်းသမီး Selma Hayek နဲ့မင်းသားကြီးအယ်ပါချီနိုတို့လည်းပါဝင်တရုတ်ဆောင်ထားပါတယ်။ဒီ House of Gucci ရုပ်ရှင်ဇာတ်ကားကိုတကွာလုံးနိုဝင်ဘာလ24ရက်နေ့မှာရုံတင်မှာဖြစ်ပါလိမ့်ရှင်။ American နာမည်ကျော်ရုပ်ရှင်မင်းသား George Clooney ကသူ့ကလေးတွေရဲ့မျက်နှာကိုသတင်းစာတွေမှာမဖော်ပြဖို့မီဒီယာတွေကိုပြန်ကြားသွားပါတယ်။သူရဲ့အိတ်ဖွင့်ပေးစာကိုသတင်းမီဒီယာတွေကပြန်ပြီးဖော်ပြကြတာဖြစ်ပြီးတော့သူကဗြိတိန်နိုင်ငံက Daily Mail သတင်းစာနဲ့တချို့သတင်းစာတွေကိုဥတီပြရေးထားတာဖြစ်ပါတယ်။မင်းသား George Clooney ဟာလေဘနော်နယ်ပွားဗြိတိရှ်လူအခွင့်ရေးရှင်နေ Emma Clooney နဲ့လက်ထပ်ထားတာဖြစ်ပြီးတော့သူ့ရဲ့ကလေးတွေကိုဓာတ်ပုံတွေသတင်းစာမှာဖော်ပြတာဟာသူ့ကလေးတွေအတွက်တကယ့်အန္တရာယ်ရှိလို့ပါလို့ပြောထားပါတယ်။သူရေးထားတဲ့စာထဲမှာဆိုရင်တော့ကျွန်တော်ဇနီးရဲ့အလုပ်ကသူများတွေနဲ့ထိတ်တိုက်ရင်ဆိုင်ရတာတွေရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့မိသားစုအန်ရယ်ဘေးကင်းအောင်လို့တတ်နိုင်ကြများသတိထားနေကြရပါတယ်။တကယ်လို့ဒါသတင်းစာစာဆောင်တွေမှာကျွန်တော်တို့ရဲ့ကလေးတွေရဲ့တပ်ပုံကိုဖော်ပြလိုက်မယ်ဆိုရင်ကျွန်တော်ကလေးတွေကိုကာကွယ်နိုင်ဖို့မလွယ်ပါဘူးလို့သတင်းစာတိုက်တွေကို George Clooney ကစာရေးပို့ခဲ့ကြောင်းသတင်းစာဆောင်တွေထဲမှာဖော်ပြတဲ့သူ့စာထဲမှာပြောထားတာပါ။သူကလည်းဆက်ပြီးတော့ကျွန်တော်ကလေးတွေရဲ့တပ်ပုံကိုဘယ်သတင်းဌာနကမှကျွန်တော်မရောက်ခဲ့ပါဘူး။ကျွန်တော်တို့ကလေးတွေရဲ့တပ်ပုံကိုဘတုံးကမှလည်းလူမှုကွန်ရက်စာမျက်နှာတွေပေါ်မှာမတင်ခဲ့ပါဘူး။ဒ ဒီလိုတင်လိုက်ခြင်းအပြင်သူတို့လေးတွေရဲ့ဘဝအနေအများကြီးရှိလာနိုင်ပါတယ်။အခုဟာကအစိုးရင်လုံးပြောလျှောက်ပြောနေတာလည်းမဟုတ်ပါဘူး။တကယ်ကမ္ဘာပြဿနာရက်တွေပါ။တကယ်လည်းအကျိုးဆက်ဆိုးတွေကြုံရနိုင်တဲ့အနေအထားဖြစ်ပါတယ်လို့သူကရေးထားပါတယ်။ George Clooney နဲ့ Emma Clooney တို့ဟာ2018ခုနှစ်မှာအမွာကလေးနှစ်ယောက်မွေးခဲ့တာဖြစ်ပါတယ်။2023ခုနှစ်မှာအီတလီက George Clooney ရဲ့နေအိမ်မှာသူတို့နှစ်ဦးခီးသွားဟန်လေးတွေ့ခဲ့ရတာနေသူတို့တွေ့ပြီးတော့တင့်မပြည့်သေးခင်2014ခုနှစ်မှာတော့ Venice မြို့မှာလက်ထပ်ခဲ့ကြတာဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to flex We put our hoodies on in Philly where we started acting silly Then we headed out to China Taylor said that ဒီတက်တရောင်တွင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မအေးတန်တာကျော်အပတ်စဉ်တင်ဆက်နေတဲ့တက်တန်ရောင်သတင်းလာပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်တော့ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်ကျမတို့အခုတင်ဆက်နေတဲ့အစီအစဉ်လေးကိုအချိန်မရွေးနားဆင်ကြည့်ရှုမယ်ဆိုရင်တော့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင် Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပ
ါအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ IS တွေ့ကြောက်ဖွဲ့ IS Khorasan ထိပ်ပိုင်းခေါင်းဆောင်တချို့နဲ့နိုင်ငံရေးခြားကတိုက်ခိုက်ရေးသမားတွေပါလာပြီးအဖွဲ့အင်အားတက်အောင်ငွေကြေးထောက်ပံ့နေသူတွေကိုအမေရိကန်ကပြစ်မှတ်ထားအရေးယူနေပါတယ်။ IS Khorasan အဖွဲ့ထိပ်ပိုင်းခေါင်းဆောင်3နဲ့ကိုအမေရိကန်နိုင်ငံရဲ့ဌာနကတင်းနှလာနေမှာကမ္ဘာအကြမ်းဖက်သမားများအဖြစ်အထူးသတ်မှတ်ပြီးအရေးယူကန့်ခတ်လိုက်ပါတယ်။အခုလိုသတ်မှတ်လိုက်တဲ့အတွက်သူတို့ပြင်သူတို့နဲ့ဆက်နွယ်နေသူတွေကိုအမေရိကန်ငွေကြေးစနစ်နဲ့ဆက်သွယ်မှုတွေငွေရလန်းတွေကိုအမေရိကန်ဘက်ကပိတ်ပင်တားဆီးနိုင်တော့မှာဖြစ်ပါတယ်။နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့ခေါင်းဆောင်ပိုင်းတက်ကိုရွေးချယ်ဖို့အတွက်ဒီတဲ့င်းပတ်တက်မှာပဲတူရကီနိုင်ငံအစ္စတန်ဘူမြို့မှာစီဝေးရှိပါတယ်ဒါပေမဲ့အင်တာပိုးရဲ့ဩဇာကြီးတဲ့ကမ္ဘာတဝန်ရဲဝန်ကများရဲ့ကွန်ရက်ဟာအာဏာရှင်အစိုးရရဲ့လက်အောက်ကိုရောက်သွားနိုင်တယ်လို့လည်းလူခွင့်ရဲ့အဖွဲ့တွေနဲ့အနောက်နိုင်ငံတွေကထွက်တော်အမတ်တွေကသတိပေးနေကြပါတယ်အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌယာရုအတွက်ဒုတိယတက်တန်းဆက်ထမ်းဆောင်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကဂျေရုံးပါဝယ်ကိုတနင်္လာနေ့မှာအမည်စင်းတင်သွင်းလိုက်ပါတယ်အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ကြောင့်စီးပွားရေးအခြေအနေတိတ်ဆိုးနေတာကိုနလန်ပြန်ပြီးထူနိုင်အောင်ပါဝါလ်ကအဓိကကဏ္ဍကနေပါဝင်ကူညီခဲ့တဲ့အတွက်အခုလိုရွေးချယ်တာလို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကသမ္မတဦးဝင်းမြင့်ဒေါန်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်တွေပြည်သူတွေကိုထင်တယ်လို့ဖန်ဆင်းမှုတွေတိုးလာနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အဖွဲ့ဝင်တွေနဲ့ဒီမိုကရေစီဖော်ဆောင်မှုလုပ်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကိုကုလသမဂ္ဂကလည်းအထူးစိုးရင်စိတ်ပူကြောင်းအထွေမှုချုပ်ယုံကပြောပါတယ်ဖက်ဒရီတီစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းစစ်တပ်ဖမ်းဆီးထားစဉ်တည်ဆောက်ရသူက185ဦးတည်းမနည်းရှိနေပြီးဒီထဲမှာအောက်တိုဘာအစောပိုင်းကလေးကစပြီးအဖမ်းခံနေတည်ဆောက်ရသူက50ပါဝင်နေပြီးတော့သူတို့ခန္ဓာကိုယ်ပေါ်မှာနှိမ့်ဆက်နှိမ့်မှန်းထားတာတွေ့ရတယ်လို့လည်းပြောပါတယ်
ကျေးဇူးတင်ပါတယ်ရှင်။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။အင်္ဂါနေ့နဲ့ KVOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းဒီရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ရုပ်တင်engineer ကတော့ Darius Smith ပါရှင်ကျွန်မက engineer နိုင်ပါ VOA မြန်မာပိုင်းစီစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ် BND ရဲ့အတွေ့အကြုံကနေကင်းဝေးကြပါစီရှင်
This program has come to you from the Voice of America, Washington.